ရုရှားနိုင်ငံမှာဗုဒ္ဓနေ့ကကိုပိုင်ချက်လီရင်ပြစ်ချခဲ့လို့လိုက်ပါလာတဲ့လူဆယ်ဦးလုံးတေဆုံးခဲ့တယ်လို့ရုရှားရေးပေါ်ကေစီရဲ့ရရှိတွေကပြောပါတယ်။ခီးတဲ့စီးရင်တဲမှာရုရှားစစ်တပ်ကိုစန့်ကျင်ပုံကန်ခဲ့တဲ့ရုရှားခြေစားလက်နက်ကိုင်အဖွဲ့ဘက်ကနာခေါင်းဆောင်ရက်ကနီပရီဂိုရှင်ပါဝင်နေပြီးသူတကယ်လေးရင်ပေါ်ပတ်သွားလာဆိုတာတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေ ကိုကိုကာပေးရုရှားအစိုးရပိုင်းသတင်းအေဂျင်စီ TASS ကဖော်ပြပါတယ်ရုရှားနိုင်ငံပိုင်းသတင်းဌာနတစ်ခုဖြစ်တဲ့ RIA ကလည်းအရေးပေါ်ကဲဆယ်ရေးတာဝန်ရှိသူတွေကိုကိုးကားပြီးလေရင်ပြတ်ကျရာနေရာမှာရုပ်အလောင်း၈လောင်းတွေ့ရှိထားတယ်လို့ပြောပါတယ်။လေရင်ပြတ်ကျမှုသတင်းတွေထွက်ပေါ်လာချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတော့ခါစတိုက်ပွဲအထက်မှအခမ်းအနားမှာယူကရိန်းစစ်မြေပြင်ကသူတို့အခေါ်အထူးစစ်ဆင်ရေးအတွင်းတရဲကောင်းတွေကိုချီချူးဂုံးပြစ်စကားပြောနေတာကိုတွေ့ရပါတယ်။လေရင်ပြည့်ချမှုကို AP3 ဌာနကပြန်လည်သုံးသပ်ထားတဲ့ပြန်တမ်းမှုခြေရကအချက်လက်တွေအရအရင်က precaution အသုံးပြုလေရှိတဲ့ဘက်နာချီစာစစ်တပ်ကုမ္ပဏီနာမည်နဲ့မှတ်ပုံတင်ထားတဲ့လေရင်ဟာဗုဒ္ဓဟူးနေ့ညနေပိုင်းကမော်စကိုမြို့ကထွက်ခွာခဲ့ပြီးမိနစ်အနည်းငယ်အကြာမှာဆက်သွယ်ရေးအချက်ပြမှုပြောက်ကွယ်သွားတာကိုတွေ့ထားပါတယ်ရှင်။